ကိုရီးယားနိုင်ငံမှာတစ်နှစ်အတွင်းမြန်မာတွေအပါအဝင်ဗီဇာသက်တမ်းကုန်နေထိုင်နေသူနိုင်ငံခြားသား38,000နီးပါးဖမ်းဆီးခံရပါတယ်ဒီပိုင်းတွင်းမှာလည်းစီမံချက်နဲ့ဖမ်းဆီးနေတာဖြစ်တဲ့အတွက်မြန်မာတွေပါအဖမ်းခံနေရတာပါမြန်မာတွေကတော့အထူးအခွင့်အရေးအနေနဲ့အဖမ်းခံရရင်နေရက်မပြန်ချင်တော့ဒဏ်ကြေးသာပေးဆောင်ရင်ရတယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG တာဝန်ရှိသူတွေကပြောပါတယ်ဒီသတင်းကိုတော့ VOA သတင်းတောင်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်
မြန်မာနိုင်ငံသားအများအပြားတွားရောက်လုလုကင်နေကြတဲ့တောင်ကိုရီးယားနိုင်ငံမှာဗီဇာသက်တမ်းကျော်လွန်နေသူတွေကိုတစ်နှစ်တွင်း၃ချိန်ဖမ်းဆီးခဲ့ရမှာ38,000ဖမ်းဆီးခံခဲ့ရတယ်ဆိုပြီးတောင်ကိုရီးယားနိုင်ငံတရားရေးဌာနရဲ့ထုတ်ပြန်ချက်ကိုကိုးကားပြီးကိုရီးယားနိုင်ငံဆိုင်ရာသတင်းတွေမှာဖော်ပြကြပါတယ်၃လအတွင်းဖမ်းဆီးခံရသူ9,000ကျော်ရှိပြီးဒီထဲမှာမြန်မာတွေဖမ်းဆီးခံရတာတွေရှိနေပါတယ်ဆိုပြီးတောင်ကိုရီးယားနိုင်ငံကအမျိုးသားညီညွတ်ရေးအစိုးရကိုရီးယားနိုင်ငံဆိုင်ရာကိုယ်စားလှယ်ဦးရန်နိုင်ထွန်းကအခုလိုပြောပါတယ
်အဲမြန်မာတွေကတော့ကျွန်တော်တို့ကိုရီးယားနိုင်ငံမှာဒီအားလုံးပေါင်းပြီးတော့ရှိမှဆိုလို့ရှိရင်တော့ကျွန်တော်တို့ဒီ16,000နဲ့2,000ကျော်တော့ပဲကျွန်တော်မြန်မာနိုင်ငံသားတွေရှိပါတယ်ကိုရီးယားနိုင်ငံမှာအဲ့ဒီအတွက်ကြောင့်မြန်မာနိုင်ငံသားအနေနဲ့တော့ဒီအဖမ်းခံတဲ့အထက်မှာတော့ပါတယ်အရေ
းဒါပေမဲ့တရားမဝင်မြန်မာတွေအဖမ်းခံရတဲ့အခါနေရမပြန်လို့သူတွေပြန်ဖို့အတွက်အခက်အခဲရှိသူတွေအတွက်တန်ကြေးဆောင်ပြီးဆက်လက်နေထိုင်အလုပ်လုပ်ကင်ဖို့ကိုရီးယားအစိုးရကမြန်မာနိုင်ငံသားတွေအတွက်အထူးအခွင့်အရေးပေးထားတယ်လို့လည်းဆိုပါရယ်ဒါဟာမြန်မာနိုင်ငံမှာဆီယနာသိမ်းပြီးတဲ့နောက်မြန်မာတွေအတွက်ဥပဒေချမှတ်ပြီးပြဋ္ဌာန်းပေးခဲ့တာဖြစ်ကြောင်းဦးရန်နိုင်ထွန်းကဆက်ပြောပြပါရယ
်ကိုရီးယားနိုင်ငံမှာတရားမဝင်အလုပ်လုပ်ကင်နေထိုင်နေကြတဲ့မြန်မာနိုင်ငံသားတွေဆိုလို့ရှိရင်သူတို့ကိုအတင်းအဓမ္မပြန်ပို့တာမရှိပါဘူးကိုရီးယားနိုင်ငံရဲ့ကျွန်တော်တို့ဒီမှာနိုင်ငံအတွက်မှာဆက်အနာသိမ်းပြီးတဲ့နောက်ပိုင်းမှာကိုရီးယားနိုင်ငံကနေပြီးတော့တရားရေးဌာနနဲ့နိုင်ငံခြားရေးဝန်ကြီးဌာနကနေပြီးတော့ဒီဥပဒေချက်ကိုတည်ထောင်တာပါလေအဲ့ဒါကတော့ဒီမှာနိုင်ငံသားမြေသူမဆိုတရားဝင်တွေဖြစ်စီတရားဝင်တွေဖြစ်စီသူတို့ကိုအတင်းအကျပ်ပြန်မဟုတ်ဘူးနဲ့သူတို့ဒီကိုရီးယားနိုင်ငံအတွက်မှာအဲသူတို့အနေနဲ့ဆက်လက်နေထိုင်ဝင်ရရှိဖို့သူတို့မြန်မာနိုင်ငံဒီနေ့အကြံပြီးတော့ဒီမျိုးစီလမ်းကြောင်းပေါ်ပြောင်းရွှေ့ရဲ့ချိန်ထိနေတိုင်းခွင့်ဆိုပြီးတော့ကိုရီးယားအစိုးရအနေနဲ့ဒီဥပဒေတရားကိုချမှတ်ထားပါတယ်။အဲဒါကြောင့်မို့မြန်မာနိုင်ငံသားတွေကတရားမဝင်နေထိုင်လို့ဖမ်းခံရတဲ့ဆိုလို့ရှိရင်သူတို့ရဲ့နေထိုင်ခဲ့တဲ့တရားမဝင်ကာလအတိုင်းအတာပေါ်မူတည်ပြီးတော့သူတို့တံငွေတွေဆောင်ရတတ်ပါတယ်။တံငွေတွေဆောင်ပြီးသွားရင်တော့သူတို့ကိုကိုရီးယားနိုင်ငံမှာလူသားချင်းစာနာထောက်ထားအနေနဲ့နေထိုင်ခွင့်ဆိုတဲ့ G199 ဆိုတဲ့ဗီဇာကိုပေးပါတယ်။
တောင်ကိုရီးယားအစိုးရကဗီဇာသက်တမ်းကျော်လွန်နေထိုင်နေတဲ့နိုင်ငံသားတွေကိုမိမိဆန္ဒအလျောက်ပြန်ကြရမယ့်အစီအစဉ်အတွက်နောက်ဆုံးရက်ကိုဖေဖော်ဝါရီလ29ရက်နေ့ထိသတ်မှတ်ပေးထားပြီးမြန်မာတွေကတော့အဲ့ဒီအစီအစဉ်နဲ့လည်းပြန်နိုင်ကြအောင်မပြန်နိုင်ရင်လည်းဒဏ်ကြေးပေးပြီးဆက်နေထိုင်ခွင့်ပေးထားတာဖြစ်ပါတယ်။တောင်ကိုရီးယားအစိုးရကတော့မြန်မာဒီမိုကရေစီရေးကိုအားပေးပြီးမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီး3လကြာမှာဗီဇာတက်တန်းကုန်နေတဲ့ចောင်းသားတွေအလုပ်သမားတွေကိုအထူးအခွင့်အရေးပေးခဲ့တာလည်းဖြစ်ပါတယ်ရှင်